ရုတ်နိုင်ငံယူနန်ပြည်နယ်ကစက်ရုံတချို့မှာမြမအလုသမားတွေကိုနားရက်တောင်မပေးဘဲနဲ့အလုခိုင်းစင်နေပြီးတော့လစာပေးတာလည်းမမှန်ဘူးလို့အလုသမားရေးလှုပ်ရှားသူတွေကပြောပါတယ်ဒီကိစ္စနဲ့ပတ်သက်လို့စက်ရုံတာဝန်ရှိတဲ့သူတွေနဲ့ညှိနှိုင်းပေမဲ့လည်းပြည်လည်မှုမရပါဘူးတရုတ်နိုင်ငံရောက်မြမအလုသမားတွေရဲ့အခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့အလိမ္မာကတင်ပြပေးထားပါတယ်
ရွှေလီရင်ကျန်းမန်စီဂျမ်ဖုံထိန်ချုံစားတဲ့ယူနန်နယ်စပ်မြို့တွေမှာအလုသွားလုပ်ကြတဲ့မြန်မာအများစုဟာလစာအပြေအဝမရဘဲနဲ့ပိတ်ရမရှိတရက်ကိုနိုင်ပေါင်းများစွာအလုလုပ်နေရကြောင်းအလုသမားတွေက VOA ကိုပြောပါတယ်တရားမဝင်လာလုတဲ့အလုသမားတွေလို့တရုတ်ကသတ်မှတ်ထားတာကြောင့်တရုတ်စက်ရုံပါရှင်တွေနဲ့ဥပဒေအရညှိနှိုင်းဖို့လည်းမဖြစ်နိုင်ကြောင်းရွှေလီမျိုးကအလုသမားအရေးဆောင်ရွက်နေသူက VOA ကိုပြောပါတယ
်ကျွန်တော်ဒီရွှေလီ江峰堡里或者龙昌路的国家银江门市现在面铁桥使用的门里面路的面困于出口看下来了再用来泥巴了啊古学里面来避开那个学里面路的面的避压他们看来路代表空下兵松了的地下细节那么就是你把我们到困于路面路路下对拉边面来就是把我们路边路面了把上地下不容易表扬首先他们地下都知道我们细不出来地北牛的就能变表了好吗အဲ့တော့ကျွန်တော်ထဲချုပ်စက်ကိုလာမဲ့လူတွေမှာလည်းကိုယ့်ကိုအလုတ်ခေါ်တဲ့လူတွေနဲ့ဗီဒီယိုရီကော့ဒ်တွေတင်ဆက်ယူထားပါအလုတ်ချိန်ဘလောက်လဲအထည်တွေသတ်မှတ်ထားတာရှိလားအထည်ရေအတွက်မလာနဲ့လို့ပြောနေတယ်မြန်မာနိုင်ငံရဲ့အချိန်တွေကလာကြမှာတော့တဘုံတပိုင်းကြီးပဲ
မန်စီမျိုးကဂျင်းမိန်အထည်ချုပ်ဟက်ဒါအထည်ချုပ်စက်ရုံတွေမှာမြန်မာအလုတ်သမားယာနဲ့ချီပြီးတော့လာစာတွေအပြည့်မရကြောင်းပိတ်ရမရှိကြောင်းအလုတ်သမားတွေက view ကိုအွန်လိုင်းကနေဆက်သွယ်ပြောပြခဲ့တာပါရွှေလီမျိုးအိုဟီအထည်ချုပ်ကမြမအလုသမား900ကိုလည်းတရုတ်ရဲကဒီရပိုင်းထဲမှာဖမ်းဆီးခဲ့ပါတယ်။အကြောင်းကတော့စက်ရုံပိုင်ရှင်ကိုလှုပ်အားကတိုးပေးဖို့အချိန်ပြည့်အလုမခိုင်းဖို့တောင်းဆိုခဲ့တာကြောင့်လို့ပြောပါတယ်
။နောက်ဆုံးကျွန်တော်ဒီဘက်ပေါ်မှာပြောရကိုယ်စားခေါ်လာတယ်။သူတို့ကဒီတပတ်ကတည်းကဝင်လာတပတ်ကကဒီတရုတ်ပြည်မှာအလုလုပိုင်ခွင့်မရှိဘူးလို့သူတို့ရဲ့နှီးဥပဒေမှာရေးထားတယ်။အဲ့တော့အလုသမားတွေကဒီထက်ဝင်လာပြီဆိုလို့ရှိရင်ဒီအလုစက်ရုံထဲမှာပဲအချိန်ချုပ်မိတယ်လို့ဖြစ်တာပေါ့။ဒီစောင်းနဲ့အပြင်လဲထောက်လို့မရဘူးတို့ဒီထက်နေပြီးတော့လည်းဘသူနဲ့မှလည်းတို့ဆက်တယ်လို့မရဘူးကျွန်တော်တော့ကုရင်ရဲ့လူတွေဘလို့မှအထဲဝင်လို့မရဘူးပြီးရင်အထဲချုပ်စောင်းနဲ့ရောက်သွားရဆိုလို့ရှိရင်တို့တတ်မှတ်ထားတဲ့အရေးတော့မပြီးမီလို့ရှိရင်လောက်ခမရတာလောက်ခလျှော့တာတွေပြန်ဖြစ်လာအဲကျတော့ထောင်နေရလို့ပြောထားတဲ့လောက်တမကျတော့တစ်ခါလေကျတလကို1000နေဖြစ်ရော800နေဖြစ်ကုန်အမျိုးတွေချိုးဖောက်ခံရတယ်အများကြီးပဲ
ဒီလိုသတင်းတွေကြားနေရပေမဲ့လည်းနေဆက်ဖြတ်ပြီးတော့အလုတ်သွားလုတဲ့သူကနေတိုင်းအများပြရှိနေပါတယ်။နေဆက်ဖြတ်ခွေရဖို့မူဆယ်မြို့မှာစောင့်ဆိုင်နေသူတွေကလည်းတောင်းနေချီပြီးတော့ရှိနေပါတယ်။ယူနန်မြို့နယ်ရင်ကျန်းမြို့ကအထည်ချုပ်ဆက်ယုံတစ်ခုမှာမြန်မာအလုတ်သမား1000ကျော်ကအခွင့်အရေးတချို့ရဖို့ပြီးခဲ့တဲ့2024နှစ်ဦးပိုင်းမှာဆန္ဒပြတောင်းဆိုခဲ့ပူပါတယ်။အလုတ်ရှင်တွေကတောင်းဆိုချက်တွေကိုမလိုက်ရောခဲ့သလိုအလုတ်သမား200လောက်ကိုလည်းချက်ချင်းနေရက်ကိုပြန်ပို့ခဲ့ပူပါ